တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရေဖွင့်တံတွေတင်ပြရမယ်အလှရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်တန်တွဲမြို့လေစိတ်လမ်းမှာစစ်တပ်ကမြေတွေတင်ထားပြီးပုဂ္ဂလိကကိုပြန်ရောင်းထားလို့မူလပိုင်ရှင်တွေအခက်အခဲဖြစ်ရတဲ့အကြောင်းပိုင်ရှင်တဦးပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
တန်တွဲမြို့ငပလီကန်းချေလေစိတ်လမ်းဧကက35ဒသမ53ဧကတအူးလည်းမဟုတ်ပါဘူးရှင်78ဦးရှိပါတယ်ရှင်အမှန်55ချီလင်းတိုင်းရင်းကပါ2000ခုနှစ်မှာတပ်ပိုင်ရဲ့ဒိုးရှေ့ရံဆိုပြီးတော့စာမရေးပြီးတော့အဲ့လိုသိမ့်တာပါကျမတို့ကလေဥယျာဉ်ရှမ်းပြည်တည်သားရှင်အုံမင်းလေးအများကြီးနဲ့ကန်းဆက်ပဲလေကျမတို့ရှမ်းပိုင်ရှင်က16နှစ်လုံးဆွဲရတဲ့အချိန်မှာကျမတို့မှအလုပ်လည်းမဖြစ်ဘူးတော့ဒုက္ခတွေခံစားနေရပါတယ်ရှင်တက်လည်းမဒိုးရှေ့ပဲနဲ့အမေဇင်းဟိုတယ်ရဲ့ဒီမင်းစာနီဟိုတယ်ရဲ့အေဒင်ဆိုပြီးတော့လေခုကတော့နာမည်တော့ပြောင်းကုန်ပါပြီမက်ဇော်ဇော်ငါ6ကိုဒီလိုပေးပြီးတော့ထောက်လို့ပြီးတဲ့လူတွေလည်းပြီးနေပြီမပြီးသေးတဲ့လူတွေလည်းမပြီးသေးဘူး2015ရွေးကောက်ပွဲတွေမကြခင်တော့ကတန်တွဲကလွှတ်တော်ကိုစလဲနဲ့နေပြီးတော့အားလို့တစ်ခါခေါ်တွေ့ပြီးတော့ပိုင်ရှင်မလာဘဲနဲ့ကိုစလဲတွေလာပါတယ်လာပြီးတော့ဘာမှလည်းပြီးမရအောင်မဆုံးဖြတ်မလုတ်ပေးကြဘဲနဲ့ဒီတိုင်းပြီးဆုံးတော့ပါတယ
်အလားတူတီရာမြန်ရွာမှာလည်းမြေသိန်းခံလယ်သမားတွေနှစ်ပေါင်းများစွာအမှုရင်ဆိုင်နေရတဲ့အကြောင်းကိုလယ်သမားတူကအခုလိုပြောဆိုထားပါတယ
်တီရာမြန်ဆိုတဲ့ရွာမြန်မာစင်ကအလာပါအမီစီကာသာရေကျိုးတဲ့ဂရဏီကုန်းတဲ့သင်္ဘောကြီးတွေကိုလေသင်္ဘောဖြတ်တဲ့ဆက်ရုံပေါ့ဒီအမီစီအပိုင်တို့ဧက680ဧကသူတို့လက်ရှိသုံးနေတာကဧက96ဧကသုံးထားတယ်ပေါ့ဆန္ဒကသူတို့အဝဲဝိုင်းလည်းမဟုတ်အပြင်မှာလက်သမားတွေလည်းလုတ်စားနေတာပဲ93ယောက်စလုံးကိုလေဂျုံချိန်တိုင်းဂျုံကိုတွားပြီးတော့လူပြရတာကျွန်တော်တို့လက်သမားကိုကျူးကျော်ဆိုပြီးတော့အဲ့ဒီလေးလေးခွန်ပုံမှန်တက်ပြီးတော့ဆွဲတာကို96ခွန်ကနေပြီးတော့အဲ့ဒီအချိန်ကြီးတွေကကျွန်တော်တို့ကလေလုတ်စားနေတာကျွန်တော်လဲဆိုတာလဲခွန်ပြေစာရှိတယ်လေဒီရုံးကြီးတစ်ချင်းချင်းလိုက်ရင်ကျွန်တော်တို့လယ်သမားတွေကတက်တယ်သူကဥပဒေအရရှိမရှိတဲ့အပတ်နဲ့တရားသူကြီးမအားတာနဲ့နောက်တစ်ခါပြည်လူဘက်ကတက်တယ်ထွက်မဲ့ပုံကိုမလာတာနဲ့ဆိုပြီးတော့အဲ့ဒါကနှစ်နဲ့ချီသွားတယ်အဲ့တော့လယ်သမားတွေကဘုံကြစည်းတွေကလည်းများတော့ဆိုးခံထားတဲ့ကျွန်တော်တို့လယ်သမား33ယောက်စလုံးကချန်စီယိုအပြင်မှာကျွန်တော်တို့ဒီကနေပြီးတော့တိတ်ပြီးတော့တို့နိုင်ငံများကုမ္ပဏီတွေကိုသာရောက်စားဖို့တိတ်နေတာအဲ့ဒီအမှုကြီးကနှစ်နဲ့ချီပြီးတော့ခုတည်းလည်းဘာမှဖြစ်မလာတော့လူသမားတွေအလုပ်ပြတ်ပြီးတော့တချို့လူသမားတွေဆိုလဲလယ်လေးတွေတိတ်ဆဲပြီးတဲ့အခါကျတော့ဒီပြင်မှာတစ်နေ့ကို8000 8000နဲ့လုံနေကြကြာတော့စောင့်နေကြီးခက်ခဲတယ်လေ
လေယာဉ်ပြဿနာပြီးတော့မူရေးစီဝါကိစ္စတွေကျွန်တော်တို့ဆက်ပြီးတင်ပြသွားပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်နတ်မော်ရွာမှာမူရေးစီဝါရောင်းဝယ်ဖောက်ကတုံးဆဲမှုတွေပေါ်များနေတဲ့အကြောင်းဒေသခံတူပြောပြတာဒါနားဆင်ကြည့်ပါခင်ဗျာ
ဖားကမြို့နယ်ထဲမှာနတ်မော်စရွာလေးဟာရွာလေးတရွာလို့ကိုလုတ်ထားတယ်အဲ့မူရီစီဝါရောင်းမှုပေါ့နော်ကျေပေါင်း50000အကုန်လုံးတကယ်မတန်မူရီစီဝါရောင်းတယ်နောက်မှာကိုယ်ရဲ့နောက်ရာမစီးပြရဲ့ပေါ့နော်သူတို့အထက်ကိုယ်တွေပတ်ဆံပေးပြီးတော့ရောင်းမိတ်ကိုပေးထားတယ်လို့ဖြစ်နေတာစုံနေတာပေါ့နော်ဒေသအတိတ်တိရတဲ့ကလေးတွေအဲ့ရေမစီးတွေရှာလိုက်ရတဲ့ဥစ္စာကိုရောင်းလိုက်မူရီစီဝါသုံးလိုက်ပြီးတော့ကုမ္ပဏီတွေဆိုတဲ့ဖုံးမောင်းတဲ့ကလေးတွေပေါ့နော်ညကိုကားမောင်းတဲ့ကလေးတွေတို့ရာမတွေပါလေရှူလိုက်လို့ရှိရင်ညမိတ်ချင်တော်ဦးလေးတညာလုံးကားမောင်းတယ်ခွက်နေကနေရလဲမရဘူးသူစီပွားကိုစီပွားကိုကနဲ့ကိုလို့တို့ကနဲ့ကိုလို့သူ့လို့သူလို့တာဆိုပြီးတော့အဲ့လိုမျိုးပုံစံနဲ့နေကြတော့ကိုထိုးတာပေါ့နော်ကုမ္ပဏီဆွဲတဲ့ဥစ္စာတွေအပြုတ်တင်ညားတယ်လေပြုတ်တင်ညားတဲ့အခါကျတော့အဲ့ပြုတ်တင်ကမူရစီကိုဖြတ်နေအဲ့လိုတွေလို့တာလေအဲ့တချို့ဆိုလို့ရှိရင်တော့သူတို့ကနေမဖြတ်တော့ဘူးကျတတို့လိုခစားဖားတို့ SP တို့လိုကိုဖြန့်ခိုင်းတာလေဒီရတွေကပတ်စံနဲ့ပြထားတဲ့အခါကျတော့လာဖားမယ်ဆိုတော့မဟေ့မင်းတို့တင်းထားလိုက်ပေါ့ပတ်စံပြထားတယ်ဆိုတော့လေဒီလိုမျိုးတွေဖြစ်နေရလေ
နောက်ပေးစာတစ်စုံကတော့ရဲတပ်ဖွဲ့ဝင်တွေရဲ့ဥပဒေမဲ့လောက်ရတစ်ခုပါဒါကတော့ ARU တိုင်းလက်ပုတ်တာမြို့နယ်ခေကုန်းရွာမှာပါအဲ့ဒီမှာလူသားမှုတစ်ခုအတွက်မျက်မြင်သက်သေအဖြစ်ရဲကစစ်ဆေးတဲ့အခါနှိမ့်ဆက်ညင်ပန်းပြီးထွက်ဆိုခိုင်းတဲ့အကြောင်းကာကံရှင်ကအခုလိုပြောဆိုလာပါတယ
်လက်ပုတ်တာမြို့နယ်ခေကုန်းကျေးရွာရဲလာပိုင်း19ရက်နေ့ကျွန်တော်ငါ၄နာရီလောက်ကလေးငူတန်းအမေကြီးကိုဖေးကြီးတက်ပလိုက်တာဆိုတော့ကျွန်တော်လှည့်ကြည့်လိုက်ပါတယ်လှည့်ကြည့်မိလိုက်တော့ယောက်ျား၂ယောက်မိန်းမ၂ယောက်ကလေးလေး၁ယောက်ယောက်ျား၁ယောက်ကဥကောင်းမိုင်းကိုပို့ထားတယ်တယောက်က600 200ကိုပို့ထားတယ်မိန်းမ၂ယောက်နဲ့ကလေးလေး၁ယောက်ကအနောက်ကနေလိုက်ပါသွားတယ်ဘယ်နေရာကိုသွားထားတယ်ဘလို့ဖြစ်လာလဲဆိုတော့ကျွန်တော်ကြာနာတော့မပြီးအဲ့ဒါကိုကျွန်တော်ရေစကန်ပေါ်ပြီးပြသေးတော့သူမြောင်စကန်မှုကမင်းမူးလို့ပြောတာပါအဲ့လိုကြောက်ခိုင်းပါတယ်အဲ့အချိန်မှာနှရင်းနဲ့ရဲတယောက်ကဝင်လာပြီးတော့ကျွန်တော်ဂုတ်ကိုဖြတ်ရိုက်ပါတယ်ဖြတ်ရိုက်တဲ့အချိန်မှာကျွန်တော်မျက်စိထဲမှာဥကောင်းထဲမှာဝင်သွားပါတယ်ငယ်မူးလို့ပြောတာပါလို့ပြောနောက်တစ်ခါထပ်မေးပြီးတော့အနက်ရောင်ထုတ်တဲ့ဘယ်ဘက်တင်မအောင်တစ်ချက်ညာဘက်တင်မအောင်တစ်ချက်ရိုက်ပါတယ် ဆိုင်ပြီးတော့မူးလို့ပြောတာပါလို့ပြောပါလို့ပြောတယ်အဲ့ဒီအချိန်မှာကျွန်တော်ခေါင်းနဲ့ဝေပြီးတော့ကျွန်တော်ကြောက်လန့်ပြီးတော့သူတို့ပြောတယ်လို့မူးလို့ပြောတာပါလို့ကျွန်တော်ပြောတော့အဲ့လာကိုသူတို့ကဆိုင်ရွက်တကောင်မှာစစ်တန်းရေးတယ်ရေးပြီးလက်မှတ်ထိုးခိုင်းပါတယ်ကောင်းလာပြီလားဖြစ်နေပြီအပြင်ဆော်ခိုင်းပြီးတော့အပြင်ရောက်တော့ဟိုကြီးခေါင်းနေတယ်ဆိုပြီးတော့ကျွန်တော်ရေးတယောက်လာခေါ်ခိုင်းပါတယ်ကျွန်တော်ပြန်လိုက်သွားပါလေကောင်းကနေဟုတ်ကြလိုက်ပါတော့အုတ်ထုတ်ရည်မှုရဲ့စကားမှုကြီးရဲ့မိမအမျိုးသမီးတယောက်ပဲတွေ့ရပါတယ်။မင်းအုတ်ထုတ်ရည်မှုအချိန်မှာပထမပြောထားတာကိုပြော။ तू ပြောလို့စစ်တမ်းရေးလာတာဒီစာရွက်ကိုဖတ်ကြည့်ပါတော့ပြောပါတယ်။အုတ်ထုတ်ရည်မှုကဖတ်ပြီးတော့ကျွန်မမင်းမူလို့ပြောရပါလို့စစ်တမ်းရေးထားတယ်မင်းလက်မှတ်တည်းထိုးထားတယ
်။အေရီတိုင်းအမာမျိုးနဲ့အောင်ကုန်းရွာမှာရေလုံသားတွေအခက်အခဲဖြစ်နေရတဲ့အကြောင်းကိုလည်းကာကင်ရှင်တူကအခုလိုပြောဆိုပါတယ်။
အရာဝတီဒေသကြီးဖြာပုံကအမမြွနယ်ကအောင်ကုန်းကျွာရေလုံးကားရှင်တူပါ2016ခုနှစ်အင်းရစီလေလံဆွဲတဲ့အခါမှာအင်းကရန်ကြီးကတနေ့တနေ့နဲ့မတူဘဲနဲ့ဆောင်းကြည့်တည်းတအားကိုမြင့်တက်လာပါဒီနေ့ဆွဲတဲ့ဖြာပုံကဥမြင့်ဆိုကြီးနဲ့ဘိုလ်ကလေးကဥမောင်ဆိုကြီးတို့နှစ်ဦးအပြန်ဆွဲတဲ့နေရာမှာချက်မှာတော့ကမောင်အင်းတကူတဲ့နေ2300ကျော် 2400 နီးပါးတော့ဖြစ်သွားတယ်အောက်မှာတစ်ဆင့်မှတစ်ဆင့်ကူးပြောင်းလာတဲ့အခါကျတော့ကျွန်တော်ရေလုံးသားတွေမှာ6ချက်တည်းမှာတအားကိုသုံးဖို့တပုံစီမြင့်တက်သွားပါတယ်ပိုက်တန်းတန်းကို95လေး60 40 50အသီးသီးပေါ့နော်အဲ့ကမောင်းအင်းငယ်နဲ့မှာကျွန်တော်လှုပ်စားရတာပေါ့မိနစ်က40လောက်ကြာတဲ့နေရာဆိုဒီနေ့60လောက်ဖြစ်တယ်ပြီးခဲ့နေ့ကကျွန်တော်တို့အချက်ကတော့တိတ်60လောက်ဆွဲရရတယ်အခုဒီနေ့85လေးဖြစ်သွားတယ်အထက်မှာဝင်းကြီးကြီးကိုမြစ်ကိုသူတို့အင်းခေါ်တာပေါ့နော်အင်းငယ်ကချပြီးတယ်ဝင်းကြီးနေရာနေပြီးတော့ကုန်တယ်ကြီးတွေကိုဈေးပြန်စနေနဲ့နေလံပေးတာပေါ့ဒီနေ့ကတော့ကျွန်တော်တို့85လေးကြာတဲ့နေရာမှာတိတ်အစိတ်သဘောတင်ပေးရတယ်နေလံပွဲတပြေးညီပြင်ညာပြီးလိုက်လို့ရှိရင်ကျွန်တော်တို့ကအဲ့လိုတက်ဆွဲလိုက်ရင်အကျိုးရှိနိုင်တယ်အခုကဘယ်နည်းလေလံပြန်မှမသိဘူးကျေးဇူးပေါ်တာလေတဲ့ပြန်ဆွဲဝေယူရတယ်အဲ့လိုအခက်အခဲတွေနှစ်တိုင်းကြုံနေရပါတယ်ကြားလိုက်တဲ့ကုံမှာကြောက်ရလဲသူတို့ကိုကျွန်တော်တို့ကပြန်ပြီးတော့ရောင်းပေးရတယ်သဘောငွေတွေလည်းတင်ပေးရတယ်အကယ်၍မရောင်းခဲ့လို့ရှင်ကျွန်တော်တို့ဖမ်းဆီးပြီးတော့စီစဲဥတွေရလက်ရှိမိမိလုံစားနေတဲ့လုပ်ငန်းတွေအကုန်သိမ်းပစ္စည်းသိမ်းခုံစင်းသဘောနဲ့ကျွန်တော်တို့မှစာတုထုတ်လက်မှတ်ထိုးရပါတယ်နှစ်နာမှုတွေများနေတဲ့ခါကျကျွန်တော်တို့ရေလိုသားတွေမှာတိတိတိတိကိုလုံစားဖို့ကြက်တဲလာတဲ့ဖြစ်တဲ့အတွက်အခက်အခဲတွေအများကြီးတွေ့နေပါတယ
်နောက်ထပ်ပေးစာကတော့ပညာရေးနဲ့ဆိုင်တဲ့ကိစ္စပါအစိုးရကအခြေခံပညာကျောင်းသားတွေအတွက်တင်ထောက်ကူပစ္စည်းတွေအခမဲ့ပေးမဲ့အကြောင်းလူအများစုသိအောင်ဆောင်ရွက်ပေးစေခြင်းနဲ့လို့မိဘတူတောင်းဆိုထားတာဖြစ်ပါတယ်
။ပညာရေးဝန်ကြီးကနေပြီးတော့ဒီမူလာတန်းဒီခမဲ့လေတန်းခမဲ့ပုံလေးစာကိုပေးရမယ်ဥစုံညွှန်ကြားပြီးပေါ့။ဒါမဲ့တကယ်လက်တွေ့အောက်ခြေမှာတစ်နှစ်တစ်နှစ်ကိုတောင်းအပ်တဲ့အခါကျတော့ကျောင်းစာသာသင်နေတာပေါ့နော်။တချို့ဆိုရင်ဥမာနှစ်တာကုန်သွားတယ်ပုံလေးစာကိုဥမာ6အုပ်ရှိတယ်ဆို6အုပ်လုံးမရတာလည်းရှိတယ်ပေါ့။အဓိကအောက်ခြေအထိကိုရောက်အောင်ပေါ့နော်။ဘောဆွန်ကြက်တရားတကယ်ဖြစ်လားဆိုတာသူတို့အနေနဲ့လုပ်ရမယ်ပြီးရခါကျတော့သတင်းစာမှာထည့်မယ်ဒါနဲ့မှာထည့်မယ်ဆိုရင်ဒါစာဖတ်တတ်တဲ့လူပဲသိမယ်ပေါ့နော်တချို့မိသားစုကလုံးဝမသိဘူးဘလောက်စာအုပ်ပေးမှမသိဘူးကျောင်းဝတ်ဆောင်ပေးမှမသိဘူးအဲ့တော့ပညာရေးဝန်ကြီးဌာနတခုခုလုပ်မယ်ဆိုရင်လည်းဒီအောက်ခြေလူဟန်းစားတွေအကုန်လုံးသိနိုင်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့အသိပေးမှုမျိုးတွေသူတို့လုပ်ရမယ
်ဒီတစ်ပတ်သောရရှင်ပေးစာခံတာကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfi.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။သောတာရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။